မြန်မာနိုင်ငံမှာစပားဈေးမကြုံစဘူးလောက်အောင်တင်းတရာကိုကျပ်16သိန်းအထိဈေးတက်လာပါတယ်။စပားဈေးတက်တာနဲ့အတူဈေးကွက်အတွင်းမှာဆန်ဈေးကလည်းလိုက်တက်လာတာပါ။ဆန်စပားဈေးကွက်အခြေအနေသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။လာမယ့်နှွေနဲ့မိုးရာသီမှာစပားအထွက်နည်းမယ်လို့ဆန်လုပ်ငန်းရှင်တွေကတွက်ထားတဲ့အတွက်ဈေးကွက်ထဲကစပားကိုရသလောက်အလူအရဲ့ဝယ်ယူစုဆောင်းနေကြကြောင်းဆန်လုပ်ငန်းရှင်တွေကပြောပါတယ်။တရုတ်နယ်စပ်ကအစွဲများတာပြည်ရင်းမှာကုန်ကျန်းလိုအပ်နေတာစပားအထွက်ကိုစိုးရင်တာဒီလိုအကြောင်းရင်းတွေစုပေါင်းပြီးတော့စပားဈေးတက်နေကြောင်းလုပ်ငန်းရှင်တွေကပြောပါတယ်။နိုင်ငံရေးအခြေအနေနဲ့အထွေထွေကုန်ကျစရိတ်တွေကြောင်းအခုနှစ်ထဲမှာစပားအထွက်နှုန်းတိတိတသားကျသွားလိမ့်မယ်လို့ဆန်ကုန်သည်တွေကပြောပါတယ်။ဒီအခြေအနေကိုကြိုသိနေတဲ့ဆန်ဆက်လုပ်ငန်းရှင်တွေဆန်ကုန်သည်တွေ export လုပ်ငန်းရှင်တွေကစပားကိုအောက်ခြေအထိဆင်းပြီးတော့ဝယ်ယူနေကြတာပါ။ဒါကြောင့်စပားဈေးဟာဒီရက်ပိုင်းထဲမှာတင်ကျပ်5သိန်းချက်ပြီးတော့တက်သွားပြီးတင်းတရာကို16သိန်းအထိဖြစ်လာပါတယ်။မဖြစ်တဲ့ဈေးကိုရောက်ရှိနေတာလို့စကိုင်းတိုင်းကဆန်ကုန်းတဲ့သူက VOA ကိုပြောပါတယ်
။မတရားပါတော့သူတို့တွေဆန်တွေကိုသူရောက်ကိုရောက်အောက်တွေချိဆင်းပြီးတော့ဟိုသူများတဲ့အပေါ်ပေးပြီးတော့လိုက်ဝင်ကြတယ်။ဒီအချိန်မှာကျွန်တော်တို့ဒီဒီနှစ်ကစပားအထွက်နှုန်းနေမင်းဖြစ်နေတယ်။ဈေးတွေဒီလောက်တက်လာမယ်ဆိုတာကိုသူတို့တွေသိနေတယ်အခုပေါ်လာတယ်ဆိုတာနဲ့တခါတည်းသူတို့ရဲ့ဂူတော်ထဲမှာကြစ်သိပ်ပြီးတော့စိုက်တလို့ဝေးပြီးတော့ထိထလိုက်ခြင်းလားဒီလောက်ထားလိုက်တဲ့ဆန်တွေဒီနောက်လာတယ်မှာဈေးတက်လာတော့မလဲစပားဝေးတဲ့လူတွေဆန်ဝေးတဲ့လူတွေဒီဒီအချိန်ကောအခါကောဖြစ်နေတယ်အဲ့တလိုမျိုးကြောင့်ဆန်ဈေးတွေဟာမထိန်မှန်းထားတဲ့အနေအထားတစ်ခုကိုအချိန်ကမသိဈေးတစ်ခုဖြစ်ကြောင်းလေးပေါ်တာ
ဆန်ကြံတဲ့အိတ်ကိုကြက်9000ရှိပြီးတော့ပေါ်ဆန်အချောဆွေတော့တအိတ်ကိုတသိန်းကိုရောက်ရှိလာပါတယ်လက်လီဈေးကွက်မှာဆန်ချမ်းတပြီကိုကျပ်4000လောက်ဖြစ်နေတာပါဒီဈေးနှုန်းတွေဟာအခြေခံလူဒန်းစားလှလမ်းမမီတော့တဲ့ဈေးတွေဖြစ်တယ်လို့သူကပြောပါတယ
်တနေ့လုံးတနေ့စားသမားတွေအတွက်ကျွန်တော်တို့ဘယ်လိုစဉ်းစားကြမှာလဲကျွန်တော်တို့မြန်မာနိုင်ငံမှာ85,000,000လောက်အခြေခံလူဒန်းစားများတယ်သူတို့တွေအတွက်တရက်မှလောက8000 9000ဒါပဲပယံသမားတွေဒိုမနီမှာဝန်ထမ်းနေစားသမားတွေသူတို့တွေတပီကိုဖုံးထောင်တော့သမင်းအသိအတင်းပဲရှိသေးတယ်နော်နောက်ထပ်9000ကျန်တယ်အဲ့ဒီ9000ဒီကျွန်တော်တို့သူတို့အတွက်တခြားဟာလေးတွေခင်းတွေငားတွေအဲ့ဒါလေးတွေရောအဲ့ဒါလေးရောသူတို့မှရတဲ့ပတ်သက်ဒါတွေကိုကျွန်တော်တို့ဟိုအပေါ်ပါအကြီးကြီးတွေဖက်ကဒီအပေါ်မှာကျန်သုံးသက်ပြီးတော့ဟောကြီးမယ်ဆိုရင်ပေါ့နော်ဒါပို့ပြီးတော့ကောင်းတယ်သူတို့တွေဒီလေသိမယ်လို့တော့ထင်ပါတယ်ဘလို့တော့မသိဘူးနော်ဒါပေမဲ့အခုထက်တိုက်ကြီးဆန်စေးကတော့ကြဖို့ဘက်ကမရှိဘူးအပေါ်ကိုပဲတက်ဖို့ဘက်ကိုပဲအလားအလာရှိနေတယ
်တရုတ်နဲ့ဘင်္ဂလားဒေ့ရှ်ကိုနေဆက်ကနေဆန်တင်ပို့နေတာအပြင်ပြည်ရင်းစားသုံးမှုဆက်မှုကုန်ကျန်းလိုအပ်မှုဒီလိုအကြောင်းအရာတွေတိုက်ဆိုင်သွားတဲ့အတွက်ဆန်ဈေးကကျနိုင်စရာအကြောင်းမရှိကြောင်း AR တိုင်းကဆန်လုပ်ငန်းရှင်တို့က VOA ကိုပြောပါတယ်အထူးသဖြင့်မီဇန်ဂူရီတို့လိုစီလုပ်ငန်းရှင်တွေကလည်းဆန်ဈေးကွက်ထဲကိုဝင်ကစားနေသလိုတရုတ်နောက်ခံပြုကုမ္ပဏီတွေကလည်းဆန်ကိုရနိုင်သလောက်ဝယ်လောင်နေကြကြောင်းသူကပြောပါတယ်ဘကိုးတိုင်းကဆန်ဆက်လုပ်ငန်းရှင်တဦးကတော့အခုအချိန်မှာစပားအလုံးနီပါကလုပ်ငန်းရှင်တွေလက်ထဲရောက်ရှိနေပြီဖြစ်ကြောင်း FOA ကိုပြောပါတယ
်စပားတွေစံတွေအလုံးကခုလုံးလုံးချင်းမှာလောင်လက်တွေလက်ထဲမှာပဲရှိတယ်ကိုစံဆိုလက်ရံကိုမှဆိုလက်တအားလောင်ရတယ်လေဒီနေ့စပားတစ်ထောင်ရလို့စပားတစ်ထောင်ကဆက်တဲ့ဇာအိတ်400ဘယ်သူမှမချိန်နိုင်ဘူးဘယ်သူမှဘယ်ဆက်မှလည်းမဆွတ်ဘူးကိုဘောင်လေးစမီမရလို့လေဟုတ်ကောဒါပေမဲ့ကိုကုံကျော်ရတဲ့လူကကုံကျော်လောင်တယ်ကုံကျော်ကုန်ကျရတဲ့လူကကုန်ကျန်းလောင်တယ်ဒီပုံစံဖြစ်နေပါပဲ
ပြီးခဲ့တဲ့6လအတွင်းမှာပဲတရုတ်ကိုဆန်အများဆုံးတင်ပို့ထားတာပါမူဆယ်နယ်စပ်ကိုပြန်ဖွင့်လိုက်တဲ့အတွက်တရုတ်ဘက်ကဆန်ကျန်းဝယ်လို့အားပိုကောင်းနိုင်တယ်လို့လည်းခန့်မှန်းနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းမြန်မာနိုင်ငံကဆန်တန်းချိန်2သိန်းခွဲကိုဝယ်ယူထားပါတယ်တချို့တစ်ဘက်ကလည်းတင်ပို့ပြီးဖြစ်ပါတယ်မြန်မာနိုင်ငံဆန်လုပ်ငန်းရှင်အသင်းကတော့အခုနှစ်ထဲမှာပြပကိုဆန်တန်းချိန်2သန်းတင်ပို့နိုင်မယ်လို့ရထားခဲ့တာပါအဲ့ဒီရထားချက်တွေကတန်ချိန်၄သိန်းလောက်ပဲကျန်ပါတော့တယ်တရုတ်ဘက်ကနေဆက်ကနေဆန်ဝယ်ယူတာအပြင်ပဲဒီစိန်ကိုလည်းဝယ်ယူလာတဲ့အတွက်ပဲဒီစိန်ဈေးတွေလည်းတက်လာတယ်လို့ကုန်တဲ့အတိုင်းဝိုင်းကပြောနေကြတာဖြစ်ပါတယ်